ပြီးခဲ့တဲ့ရက်ပိုင်းတုန်းကပကံချင်းကျင်းမှုအမွေနှစ်ဒေသအတွင်းဘေဖျားပစ္စည်းအနေပေါ်မှာတက်ရောက်ခွင့်မပြုတော့ဘူးဆိုပြီးတော့ကြေညာချက်ကိုယဉ်ကျေးမှုဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးတရက်အကြာမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။မကြာသေးခင်ကဖျားပစ္စည်းအနေမှာပွဲလမ်းတပင်းနဲ့ကျင်းပကပြကြတဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်ဆာမင်းနာပေါ်မှာတက်လာပြီးတဲ့နောက် န်နေဝင်ချင်းမြင်ကွင်းကောင်းမှုနဲ့ရွှေစံတော်ပြတ်သက်ကြီးတောင်ကူနီမြောက်ကူနီနဲ့တစ္ဆာဝတီစတဲ့ဖျားငါးစုပစ္စည်းရန်တွေပေါ်ကိုပြည်တွင်းပြည်ပဧည့်သည်တွေကိုအရင်မူလအတိုင်းပြန်လည်တက်ရောက်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့ကရင်းချင်းမှုဝန်ကြီးဌာနကဖျားပစ္စည်းရန်တွေပေါ်မှာတွဲဖက်ဓာတ်ပုံရိုက်ကူးမှုတွေကြောင့်စိန်တောင်တွေတတိုင်းမုတ်တိုင်တွေထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ပြောဆိုထားပါတယ်ပကံဒေတာမှာရှိနေတဲ့ရှေးအောင်အဆောက်အဦတွေဟာနှစ်ပေါင်းကြာရှည်နေပြီးခန္ဓာရည်ယိုနေလာတာကြောင့်လူရင်အားအရေအတွက်အများပြားတက်ရောက်ခြင်းဟာဖျားရောလူတွေပါထိခိုက်အနေရတစုံတရာဖြစ်လာနိုင်ွယ်ရှိတယ်လို့ထုတ်ပြန်ပြောဆိုခဲ့ပါတယ်ဒီလိုအချက်တွေကြောင့်လာမယ့် match လာတရက်နေ့မှာပကံဖျားတွေရဲ့ပြည်စီရန်ဘော့ကိုမြေသူတဦးတယောက်မှတက်ရောက်ခွင့်မရှိတော့ဘူးလို့ထုတ်ပြန်ကြေညာလိုက်ပါတယ်ဒီထုတ်ပြန်ချက်တွေကိုရင်းနှီးမှုဝန်ကြီးဌာန Facebook စာမျက်နှာပေါ်မှာကဖေဖော်ဝါရီ23ရက်နေ့ထုံမြမအလင်းနဲ့ချင်းမုံသတင်းစာတွေမှာပါဖော်ပြခဲ့တာပါဒီလိုထုတ်ပြန်ကြေညာဖော်ပြခဲ့ပြီးမြန်မာ့ဝန်ကြီးဌာနရဲ့ဒုဝန်ကြီးတဦးဖြစ်တဲ့ဒေါက်ဆန္နာခင်ကတော့ဒီလိုထုတ်ပြန်ကြေညာချက်ဟာသူ့တဘောဆန္နာတစုံတရာမပါဝင်ကြောင်းသူ့ရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြခဲ့ပါတယ်ဝန်ကြီးဌာနကပိတ်ပင်လိုက်တဲ့ပိတ်ပင်မှုအပေါ်မှာလည်းပြည်သူလူထုဘက်ကမြန်မာ့ဝန်ကြီးဌာနရဲ့ညီကျေမှုအမွေနဲ့ထိမ့်သိမ့်မှုဟာခုတ်ရတခြားဖြစ်နေတယ်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒီလိုဝေဖန်မှုတွေထွက်ပေါ်ပြီးဖေဖော်ဝါရီ23ရက်နေ့ညပိုင်းမှာတော့ညီကျေမှုဝန်ကြီးဌာနရဲ့ Facebook စာမျက်နှာပေါ်မှာထုတ်ပြန်ကြေညာခဲ့တဲ့ဖျားပစ်စရံတွေပေါ်ကိုတရားခွင့်မပြုဆိုတဲ့ကြေညာချက်ကိုပြန်လည်ရုပ်သိမ်းလိုက်တာပါလက်ရှိမှာအစိုးရအနေနဲ့ရှေးဟောင်းအမွေနဲ့ထိမ့်သိမ့်မှုလုပ်ငန်းတွေကိုပုံမကျက်မှတ်လုဆောင်သွားဖို့စီစဉ်နေတယ်လို့ပကံဒေတာရှေးဟောင်းသုတေသနနဲ့မျိုးသားဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးသိန်းလွင်က VOA ကိုခုလိုပြောပြပါတယ
်ဖျားခီးခီးသွားအဲ့ဒီလေဒီအထောက်ပံ့ဖြစ်စေသူတဲ့တဘောပေါ့နော်။အခုကဒီဒီလူတွေလည်းစတဲ့အတက်နေရတာသူကဟုတ်တယ်လား။အမပေးအောင်ဆိုတော့ဒီမင်းပေါ့နော်။ဒီလူတွေကလည်းဒီလူလေးတော့ဥစ္စာဖြစ်စေခြင်းပဲသူတို့အဆိုင်တောင်ဖြစ်မှာပါ။ဒီပကံကိုဒီနာချိန်မှာဟောဒိတ်လုပ်မယ်ဆိုရင်အာမန်နေဂျမန့်ပန်ဆိုပြီးဒီအရေးပေါ့နော်။တိုးရစီလေးကိုဘယ်လိုနေရာချထားမလဲ။ဒီလိုဆိုဖျားပြီးဘယ်လိုထိနေချောက်ချောက်မလဲဆိုပြီးကျွန်တော်တို့အဲဆရာကြီးကတခုတည်းမဟုတ်ဌာနပေါ်မှာပါဝင်တဲ့အဲဒီဟိုဝက်ရှယ်ရိုင်းနော်လောက်ပြရပေါ့နော်အဲ့ဒါကိုရေးဆွဲရရှိပါတယ်အဲ့ဒါနောက်တနည်းနည်းလောက်ဆိုရင်ပြီးမယ်ပေါ့အဲ့ဒါကိုကြားလို့ရှိရင်အားလုံးအစီအစဉ်သွားရမှာတနည်းပြချေအောင်ကျွန်တော်လုပ်နေပါတယ
်ပကံဒေတာဖရားပရဝင်အတွင်းမှာအချို့သောဖျားဘူးဧည့်သည်တွေနဲ့ကဘာလက်ခီးတွေကမလျော်ကန်တဲ့အဝေစားစီရင်မှုတွေကခုံတီဆိုမှုတွေဖျားပေါ်မှာအိတ်ဆက်မှုတွေစတဲ့ရင်ကျိမှုဖြစ်စဉ်ကိုထိခိုက်စေတဲ့အပြုအမူတွေလှုပ်ဆောင်နေတာရှိနေပေမဲ့အစိုးရကထိမ့်သိမ့်မှုပိုင်းမှာအားနည်းနေတယ်လို့ဒေတာကံပြည်သူတွေကမကြာခဏဆက်သလိုထောက်ပြဝေဖန်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်းပကံဖျားပထိုးပေါ်မှာကခုံတီဆိုနေတဲ့ဗီဒီယိုဖိုင်တစ်ခုဟာလူမှုကွန်ရက်ပေါ်မှာပြန့်နှံ့ပြီးမှပြည်သူတွေဘက်ကရင်ကျိမှုဝန်ကြီးဌာနပေါ်ဝေဖန်မှုတွေပြင်းပြင်းထန်ထန်ပြုလုပ်ခဲ့ပါသေးတယ်။လက်ရှိပကံဒေတာထိမ့်သိမ့်မှုနဲ့ပတ်သက်ပြီးပကံဒေတာကံလည်းဖြစ်ခီးသွွားလုပ်ငန်းလှုပ်ဆောင်နေတဲ့ Grand Lighters Company ကလုပ်ငန်းရှင်ဦးကျော်စွာမင်းကပကံဒေတာရှင်ဟောင်းရည်ကြီးမှုနယ်မြေထိမ့်သိမ့်မှုအပေါ်မှာသူ့အမြင်ကိုခုလိုပြောပြပါပါတယ်
။ကျွန်တော်တို့ထိမ့်သိမ့်နိုင်တဲ့လက်ရှိထိမ့်သိမ့်နိုင်တဲ့အနေအထားကကျွန်တော်တို့ဒီပကံမျိုးကိုအကောင်းဆုံးဖြစ်ပေါ်အောင်ထိမ့်သိမ့်တဲ့အနေအထားမျိုးရှိဘူး။အဲ့တော့ကျွန်တော်ရှေ့ဆက်ဘယ်လိုသွားမလဲဆိုတာကိုအရေးကြီးတယ်ပကံကအဲ့တော့ရှေ့ဆက်ဘယ်လိုသွားမလဲဆိုတော့ခုနကပြောသလိုထိမ့်သိမ့်မှုတို့ကပညာရှင်ပေါင်းတောင်းဆုံ spending a fine ဘက spending power ပေါ့ထိမ့်သိမ့်ရည်ရွယ်မှုထိမ့်သိမ့်တဲ့ဘက်နဲ့ဒီဟာကိုထိမ့်သိမ့်တဲ့အခါမှာဘလို့ထိမ့်သိမ့်တယ်ဆိုတဲ့ဟာမျိုးကိုတိတိကျကျဟိုပြကြဖို့အရေးကြီးတယ်အဲ့ဒါကျွန်တော်တို့ဒီခီးသွွားလုပ်ငန်းတွေကိုကျွန်တော်ပြောလို့ဒါအတိတ်အဖြစ်ကြီးပဲတင်လို့မရသလိုလာတဲ့ local တွေကအဖြစ်ကြီးပဲတင်လို့မရဘူးတော့ regulation မှန်လို့ရှိရင်ဒီလုပ်တုံးရက်ကြီးဟာ
လက်ရှိမှာရင်ကျိမှုဝန်ကြီးဌာနကပကံအင်းဝမြောင်ဦးစတဲ့ရှေးရောက်အမွေနှစ်စည်းဝင်ဒေတာ46စုံကိုရင်ကျိမှုအမွေနှစ်ထိမ့်သိမ်းရာစုံအဖြစ်သတ်မှတ်ခဲ့ပြီးကမ္ဘာအမွေနှစ်စည်းဝင်ဖြစ်ဖို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျိမှုအဖွဲ့ UNESCO ကအတိအမှတ်ပြုနိုင်ဖို့အတွက်စူးစမ်းနေပေမဲ့ခုချိန်ထိတော့မလုပ်ဆောင်နိုင်သေးပါဘူး